ကင်းပြည်နယ်ဖားပုံမြို့နယ်ထဲမှာတော့မြန်မာစစ်တပ်တွေကဧပြီလ1ရက်ည10နာရီကျော်တဲ့အထိမြို့ပေါ်ကအိမ်တွေကိုလက်နက်တွေနဲ့လိုက်လံတိုက်ခတ်နေတာကြောင့်အိမ်တွေထဲမှာမနေရကြတော့ဘဲဘေးလွတ်ရာကိုထွက်ပြေးနေရတယ်ဆိုပြီးတော့မြို့ကန်တွေကဆိုပါတယ် VOA မြန်မာပိုင်းသတင်းတောင်မတ်အေးအေးမာကပြောပြပေးမှာပ
ါစစ်အုပ်ချုပ်ရေးကောင်စီကဧပြီလ1ရက်နေ့ကစလို့တလတာအပြစ်ခတ်ရဲစဲကြောင်ကြီးညာထားပေမဲ့မြို့ပေါ်တွေမှာတော့ပြစ်ခတ်တပ်ဖြတ်မှုတွေကရှိနေတာပါမုံရွာမန္တလေးပါဝင်မြို့တွေမှာငင်းညံ့စွာဆန္ဒပြနေတဲ့လူထုတွေကိုပြစ်ခတ်မှုတွေဆက်ရှိနေပြီးတေဆုံးသူတွေဒဏ်ရာရသူတွေလည်းရှိနေပါတယ်။ကရင်ပြည်နယ်ဖားပွန်ခရိုင်ဖားပွန်မြို့ပေါ်မှာတော့ဧပြီလ1ရက်နေ့ည10နာရီကျော်တဲ့အချိန်ထိပြစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေကဘေးလွတ်ရာကိုထွက်ပြေးနေရတယ်ဆိုပြီးဖားပွန်မြို့ကတဦးကပြောပြပါတယ်
။ဒီလူမိုးချောကနေစားဖြစ်တာဒီချက်ဖုံးဖက်အကုန်ဖြတ်ထားတယ်။အဲ6နာရီလောက်နေစားဖြစ်တာလက်နက်ကြီးလက်နက်ကြီးပါလေနေတဲ့ဒါပေမဲ့အဲ့ဟိုလက်နက်ခီးကြီးပြစ်တော့များတို့တို့ KNU ကလုံးဝပြစ်တော့မဟုတ်ဘူးတို့တို့ကစီကံပြစ်နေတာဟုတ်လားအဆင်ကြီးရယ်ကလောဆက်အမှပြီးတော့ဒီမျိုးလည်းမှတော့နိုင်ပြစ်နေတာပေါ့ KNU က KNU ကဝင်ပြင်းတော့ကလုံးကြီးကြကြကုန်ပါလေကလုံးဒါပေမဲ့တောက်လျှောက်ဖြစ်တဲ့တောက်လျှောက်မှတို့တို့ကြီးပြစ်နေတာဟိုကလုံးဝလာမပြစ်ဘူးစီသူလူသားလည်းဆန္ဒပြတာတို့ဘာလို့တစ်ချက်ခေါင်းလာမထောင်ရဲဘူးသူကအခုက KNU ကလုံးဝမပြစ်ပဲစောင့်ကြည့်တယ်ဆင်းမယ်ဘာလို့ဆိုတော့KNU အရင်ကဆိုရှိအဲ့လိုမဟုတ်ဝင်ပြစ်တယ်လေအခုပြည့်ရှိနေတဲ့ပြည်သူလူထုပဲနာမှာဆိုတော့လေဟောလုံးဝအဲ့ဒီမှာမနေရပဲအဲ့ဒီချောင်းကမီးလေးမှာသူကအဲ့ဒီမှာပုံနေတာ
ဖပုံခရိုင်တွင်းမှာမြန်မာစစ်တပ်နဲ့ KNU တို့ဟာမကြာခဏတိုက်ပွဲတွေဖြစ်နေပြီး KNU ထိန်းချုပ်ရာဒေသတွေဖြစ်တဲ့ခြေရွာတွေကလည်းအာဏာမသိငင်အချိန်ကတည်းကလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတာပါပြီးခဲ့တဲ့မတ်လ28ရက်နေ့ကတော့တီမူထာမြန်မာစစ်စခန်းကို KNU ကသိမ်းပိုက်လိုက်ပြီးတဲ့နောက်ကရင်ကျေးရွာတွေကိုလေရင်တွေနဲ့ပါဘုံကျဲတက်ခတ်ခဲ့တာကြောင့်အရက်သားအိမ်တွေမိလောင်ပြီးဒေသခံရွာသားတွေတေဆုံးတာပြင်းထန်တဲ့ဒဏ်ရာရတာတွေဖြစ်ခဲ့ပါတယ်။ကျေးရွာသားသတောင်းလောက်ဟာလည်းပြည်တွင်းအိုးအိမ်မဲ့ဒုက္ခတွေတွေအဖြစ်အခုချိန်ထိတောတောင်တွေထဲမှာပဲနေထိုင်နေရဆဲဖြစ်ပါတယ်။တစ်ဆက်တည်းမှာပဲဖားပွန်မြို့ပေါ်ကလူနေအိမ်တွေကိုလည်းညဘက်တွေမှာပြစ်ခတ်မှုတွေလှုပ်လာတဲ့အတွက်မြို့ကန်လူထုတွေဟာအိမ်တွေကနေထွက်ပြေးတိမ်းရှောင်နေရပါတယ်ရှင်။